ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းဆက်ခရိုင်အတွင်းကပြည်သူစစ်နဲ့ဝါတပ်ဖွဲ့ကထိန်းချုပ်ထားတဲ့နယ်မြေတွေမှာနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုအခက်အခဲတွေရှိနေတယ်လို့လွတ်လပ်ပြီးတရားမျှတဲ့ရွေးကောက်ပွဲမဖြစ်နိုင်တာကြောင့်မဲယုံပိတ်သိမ်းမှုတောင်းဆိုထားတဲ့သတင်းကိုတင်ပြပါမယ်ကျွန်တော်မိုးစောပါရွေးကောက်ပွဲကျင်းပမှုငါးရက်တာလူရောတဲ့အချိန်မှာမိုင်းဆက်ဒေသအတွင်းက ဒီနေ့ကျွန်တော်တို့ရဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဖြစ်တဲ့ဒေါ်အေးတိတာမြင့်ကVOAကိုအခုလိုပြောပါတယ်
သူတို့ခိတ်ရှိတဲ့နေရာကိုဖြတ်တန်းရတဲ့ရွာနဲ့သွားလို့မရဘူးသူတို့ထိန်းချုပ်တဲ့နေနေနဲ့သွားလို့မရဘူးခိတ်တရားဘယ်လိုပြောလဲဆိုတော့ဒီသမားတို့မှာဒီဆောက်ခံစာတွေခွင့်ပြုမိတွေပါတယ်ဆိုရင်လည်းပမာလို့ရေးထားတဲ့စာဆိုရင်သူကလက်မခံဘူးပေါ့နော်သူတို့အပေါ်ကသူတို့တရုတ်စာနဲ့လုပ်ထားတဲ့သူတို့ယုံဝါစာမှပါမလို့ပြောတယ်သူတို့ရဲ့ဝါဆက်ဆံရေးတာဝန်ခံကိုဆက်သွယ်ပြီးတော့သမားတို့ လည်းအဆင်ဆင်ပေါ့နော်သူတို့ပြောတဲ့အတိုင်းလုပ်ပေမဲ့အဆင်မပြေဘူ
းဒီလိုဝင်ဝင်မရတာကတော့ကိုဗစ်ရောဂါကာကွယ်ရေးကိုအကြောင်းပြချောင်းနဲ့ဝင်လို့မရတဲ့ကျွော်အုပ်စုတွေကမိုင်းဆက်မြို့နယ်မိုင်းယွန်းတာကူအုပ်စုလွယ်လန်းအုပ်စုစံကမ်းအုပ်စုစတဲ့ကျွော်အုပ်စုတွေဖြစ်ပြီးအ ਨੇ စုံမဲယုံရှိုံလောက်ရှိကြောင်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကပြည်내အမှတ်နဲ့မဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်လောင်းဦးခမောင်ဦးကလည်းမိုင်းဆက်ခရိုင်တွင်မှာဝတ်တပ်ဖွဲ့နယ်မြေမှာသာမကပြည်သူစစ်တပ်ဖွဲ့ဟောင်းတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာပါမဲဆွယ်စည်းရုံးဖို့အခက်အခဲရှိကြောင်းပြောပါတယ
်။ယင်းတော့ပြည်သူစစ်တွေအများဆုံးရှိတဲ့နေရာပေါ့လေ။အများဆုံးအဖြစ်တောင်ပေါ်ကြီးအောင်စုတွေကကျွန်တော်ခက်ခဲတွေကြုံရတယ်။ဟိုဒီနေ့ကကျွန်တော်ညရောက်သွားတယ်ရောက်သွားတဲ့အခါကျတော့သူကအကြောင်းပြချက်ကိုဗစ်ကိုအကြောင်းပြချက်ဖြစ်ပြန်မောဖုတ်ခံရတာမျိုးကြီးကျွန်တော်ကြုံရတာပေါ့။ဝါထင်းကျုံနယ်မြေတွေနဲ့ပတ်သက်လို့လည်းတော်လေးခက်ခဲတယ်ဒီနေ့ဆိုရင်ကျွန်တော်အဲဝါထင်းကျုံနယ်မြေတစ်ခွန်တစ်သက်ကိုဟိုကော်မရှင်၃ရက်ကြိုပြီးမှကျွန်တော်ခွင့်တင်တာကဒီနေ့ကြတယ်လေ။အဲတကယ်သွားတဲ့အခါကျတော့ဟိုမှာဂိတ်ကသွားခွင့်မရပဲနဲ့ကျွန်တော်ပြန်လာရတယ်ဒီနေ့ဖြစ်ပေါ့။အဲ့ဒါလေးကျွန်တော်တော်တော်လေးခက်ခဲတယ်
ဒီဒေတာကပြည်သူစစ်အဖွဲ့တွေကိုဖျက်သိမ်းထားပြီးဖြစ်ပေမဲ့ဒေတာကန်တွေအပေါ်မှာဆက်လက်ဩဇာလွှမ်းမိုးလျက်ရှိကြောင်းပြောပါတယ်။ဒီနယ်မြေတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တာကြောင့်မဲယုံတွေဖျက်သိမ်းသင့်ကြောင်းလဲလာဟုပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကပြောပါတယ်
။မှန်တကယ်တော့မြန်မာနိုင်ငံတွင်းမှာပေါ့နော်ရွေးကောက်ပွဲကျင်းပဖို့ကြေညာထားတဲ့နေရာတွေအားလုံးကဘယ်နိုင်ငံရေးပါတီလို့ဆိုကွဲမျိုးကော်မရှင်စီကိုစတင်ထားပြီးပြီဆိုတာသွားလို့ရစစ်နယ်ပေါ့နော်covid 19ကြောင့်ခွင့်မပြုဘူးဆိုတာမဖြစ်သင့်ဘူးပေါ့နော်။ဒီမှာ business set အပြေပါမှရမယ်ဆိုရင်လည်းဒီနိုင်ငံရေးပါတီတွေကစစ်ပြီးတော့သွားမှာပဲလေဟုတ်တယ်မလား။လုံးဝဒီနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးခွင့်မရှိဘူးဝင်လို့မရဘူးဆိုတာကဒါကတရားမျှတမှုလည်းလုံးဝမရှိဘူး။ရွေးကောက်ပွဲကျင်းပနိုင်တယ်ဆိုရင်တောင်မှလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်တဲ့အတွက်ပို့လို့ပေါ့နော်။သူတို့ဝင်ခွင့်မပြုတဲ့နေရာတွေကရွေးကောက်ပွဲကိုဖျက်သိမ်းစင်တယ်ပေါ့နော်။ကျွန်မအမြင်ကတော့
NLD ပါတီကပြည်내လွှတ်တော်ကိုယ်စားလှယ်ဥက္ကမောင်ဦးကတော့မဲယုံတချို့ဖျက်သိမ်းဖို့အတွက်ရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့ပြောပါတယ်
။ကျွန်တော်ကအဓိကတော့ပုံနာကိုပေါ့နော်။ပုံနာကိုရွာနောက်တန့်ဆန်ရွာနောက်မဲကျုပ်ပေါ့နော်။ပုံနာကိုရွာရဲ့အုပ်စုကဘယ်အုပ်စုလဲ။မိုင်းကျွန်းတောင်ပေါ်အုပ်စုရဲ့နောက်တန့်ဆန်အုပ်စုရဲ့နောက်ပြီးစတုံးအုပ်စုပေါ့နော်။ဒီအုပ်စုသုံးခုကကျွန်တော်တို့အမျိုးအလုပ်ခက်ခဲလေးရှိတယ်။ဒီအုပ်စုသုံးခုမှာတော့ကျွန်တော်တို့ကပေါင်းညရွာတွေတော့တွားလို့လာလို့အဆင်ပြေတယ်အဲ့ရွာကြီးပေါ့နော်အုပ်စုကြီးရဲ့ရွာကြီးတွေမှာကျွန်တော်အဲ့လိုခက်ခဲနေတွေ့ရတယ်အဲ့မှာရှိတဲ့မဲယုံနှစ်ယုံကကျွန်တော်ပိတ်တင်းမှုဟိုဟာကျွန်တော်အထက်ကိုစာတင်ထားတယ်အဲ့ဒါကတော့အထက်ရဲ့ဆုံးဖြတ်ချက်နဲ့တွားမှာပေါ့
ဒီသတင်းနဲ့ပတ်သက်ပြီး UWSA 101 data ဆက်ဆံရေးရုံးကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့တယ်လို့မိုင်းဆက်ခရိုင်ရွေးကောက်ပွဲကော်မရှင်ကိုမေးမြန်းရမှာတော့အစည်းအဝေးရှိတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူးနိုဝင်ဘာလ၈ရက်နေ့မှာရှမ်းပြည်နယ်အတွင်းက UWSA ထိန်းချုပ်ရာပန်ဆန်းဒေသအပါအဝင်မြို့နယ်၆မြို့နယ်နဲ့နောက်မြို့နယ်၁၈မြို့နယ်အတွင်းကကျေးရွာအုပ်စု130ကျော်ကိုလွတ်လပ်ပြီးတရားမျှတတဲ့အခြေအနေမရှိတာကြောင့်ရွေးကောက်ပွဲကျင်းပမှာမဟုတ်ကြောင်းရွေးကောက်ပွဲကော်မရှင်ကဒီလ16ရက်နေ့ကထုတ်ပြန်ထားပါတယ်ဒီလ29ရက်နေ့ကတော့မူဆဲလာရှိုးနဲ့ကွန်းလုံမြို့နယ်အတွင်းကရက်ကွက်နဲ့ကျေးရွာအုပ်စု၃ခုကိုရွေးကောက်ပွဲမကျင်းပမဲ့နေမြေစင်းကနေပယ်ဖျက်ထားပါတယ်။ကျွန်တော်မိုးစောပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။